ပြီးခဲ့တဲ့လနောက်ပိုင်းကဆာလိုပြင်းထန်လာခဲ့တဲ့ဆမ်းမြောက်တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရပ်တန့်လို့နှိပါဖြစ်နေတဲ့အတွက်တခြားကုန်သွယ်နိုင်တဲ့လမ်းကြောင်းတွေကိုသုံးဖို့ကြံစည်နေကြပါတယ်။ပေါ်ရုနေတော့ကတော့တရုတ်မြန်မာနိုင်ငံကုန်သွယ်ရေးမှာကုန်စည်ခြင်းတိုက်ရိုက်လဲလှယ်တဲ့စနစ်ကိုအသုံးပြုနိုင်ဖို့မြန်မာစီမံဘဏ္ဍာဌာနနဲ့ဘူဘန်တို့ဆွေးနွေးခဲ့ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းချမ်းအေးကတင်ပြပေးပါလိမ့်မယ်ရှင်။
လာမယ့်နှစ်မှာပို့ကုန်ကွင်းကုန်တန်ဖိုးအမေရိကန်ဒေါ်လာ16ဘီလီယံလောက်မှန်းထားပြီးလိုအပ်ရင်တရုတ်နိုင်ငံနဲ့ကုန်စည်ဓာတ်ရိုက်လဲနေတဲ့ဘာတာစနစ်ကိုလုတ်သွားမယ်လို့စီးပွားကူးသန်းဌာနကထုတ်ပြန်ထားပါတယ်။လက်ရှိမှာစစ်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကမဖြစ်နိုင်တဲ့အတွက်နယ်စပ်ဘက်ကတော့ဖြစ်နိုင်ခြင်းမရှိကြောင်းရှမ်းမြောက်ကကုန်သွယ်တချို့ကပြောပါတယ်။အခုဆိုရင်နေ့စဉ်ရက်ဆက်ဆိုလိုမူဆယ်ကုန်သွယ်ရေးစုံမှာတိုက်ခိုက်မှုတွေရှိနေတယ်လို့ကုန်သွယ်တူက VOA ကိုပြောပါတယ်။
ရတာကသူတို့ကအလောပါကူတောင်းလာကမလုံးမပြင်းမပြေဘူးရေလမ်းမှာလုံးချင်းလုံးလို့ပဲလွယ်ကူမှာပဲဒီကုန်းလာကတော့တရားကြောင်ကုန်းတော်မှာတရားတော်နဲ့အချိန်ပြည့်သွားပြီလေခုလူတယောက်တောင်ကျွန်တော်တို့ဒီမူဆယ်ကနေပြီးတော့နန်းချမ်းဘက်ကတော့ပတ်ပြီးတော့နမတူဘက်ကိုပြန်ပတ်ထွက်တယ်နမတူကမှလာကျိုးတော်မှာတယောက်ကို3သိန်းကျောက်ရှိတယ်လူတယောက်ရဲ့တရိပ်တော်ပေါ့ဒီပြည်ကြီးပြေးသွားမှုလာမှုလို့ဆိုတော့ဘယ်လုံးမှမပြင်းနိုင်တဲ့အတိုင်းတာတခုပါပဲဒီလားရရခဏလေးအဲ့ငါးမိုင်သားမှာပြေးကြခတ်ကြတယ်တယောက်နဲ့ကြည့်ရတာအိမ်ထဲမှာလည်းနဲ့ကြည့်
2019ခုနှစ်ဧပြီ19ရက်ကနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစင်မှာမြန်မာဘက်ကစံနဲ့တရုတ်ကဓာတ်မြေဩဇာလေယာသုံးပစ္စည်းတွေကိုတိုက်ရိုက်လဲလှယ်ဖို့နှစ်ဖက်ဆွေးနွေးခဲ့ကြတာပါ။အဲဒီနောက်ဧပြီ21ရက်နေပြည်တော်မှာယူနန်ပြည်နယ်ကုမင်းအစိုးရဖွဲ့နဲ့ MOU ထိုးခဲ့ကြပြီးတစ်လကိုအမေရိကန်ဒေါ်လာ15သန်းလောက်လဲလှယ်ကြဖို့သဘောတူညီခဲ့ကြပါတယ်။ကုန်သွယ်ရေးဌာနကတော့စစ်ပွဲတွေကြောင့်တခြားနယ်စပ်ကိတ်တွေကိုအစားထိုးသုံးကြဖို့အခုအကြံပြုထားပါတယ်။ရှမ်းပြည်နယ်အထူးဒေသလက်အခွန်ဦးစီးဌာနကတော့တို့ဒေသကိုဖျက်ပြီးတရုတ်နိုင်ငံတာလော့စစ်စေးကိတ်ကိုကုန်တယ်သွင်းမယ်ပို့မယ်ဆိုရင်အခွန်ထက်ဝက်လျှော့ပေးမယ်လို့ဒီရက်ပိုင်းထဲမှာပြောထားပါတယ်။အချို့ကလည်းကချင်ပြည်နယ်လွယ်ချေကိတ်ကနေတရုတ်ကိုပို့ကြပါတယ်။ဒါပေမဲ့တရုတ်ဘက်ကဝင်လာတဲ့ကုန်တွေကတော့လွယ်ချေကနေမန်းလေးကိုရောက်ဖို့အခက်အခဲရှိနေပါတယ်။ယူနန်ပြည်နယ်ကကုန်စည်ပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ Asian Outdoor Company တာဝန်ခံက VOA ကိုအခုလိုပြောပါတယ်
။အခုကျွန်တော်လည်းကျေလဲတမောကြီးပဲထုတ်ထားလို့ရဒီဖက်ကတမောကနေရန်ကုန်မှာနေရလို့ကအစမပြေဘူးဖြစ်ဖြစ်ဒါဖြစ်နေတော့လေဒီကလုံဆုံးဖို့ဒီကဖြစ်နေတာဟိုကဟိုအစ်ကတာမရှိတော့ကုန်ကားတွေနဲ့တင်ကုန်ကားတွေကအစ်ကအရင်လေးစီးကြည့်နေတော့လေဒီနည်းနည်းတော့ဆောင်ဒီကြောင်းနဲ့တေတာပို့စင်ပြေဘောအခုကလုံဆုံးဆုံးရဒီကြောင်းနဲ့ဒီကဲလာကြောင်းရရမလို့ဆိုတော့ဘယ်သူမှမတည်ရဲလို့ဖြစ်ခေါ်လာဒီအခုတော့တော်နေတော့ကျွန်တော်တို့ကပါဝင်တော့ဒီတိုင်းနဲ့လာထားတဲ့ကျွန်တော်အရေးကြီးတဲ့ပစ္စည်းတွေဆိုတော့လေကြောင်းလေးပို့တယ်ပေါ့
ရေကြောင်းဘက်ကလည်းဈေးတွေတက်လာလို့တွက်ချေမကိုက်ကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်မြမစီဝါကူတန်းရဲ့ဒုံမာ16ရက်နေ့ကထုတ်ပြန်ကြမှာတော့ကချင်းလွယ်ကျေခေတ်ကနေဆန်နဲ့သီးနယ်တွေမြန်မာဘက်ကတင်ပို့နေကြောင်းပြောပါတယ်တရုတ်မြန်မာနိုင်ငံကုန်သွယ်မှုတန်ဖိုးဟာအာဏာမသိမ်းခင်ကာလ2019-20ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာ12ဘီလီယံကျော်ထိရောက်ရှိခဲ့ပြီး2022-23မှာတော့9ဘီလီယံကျော်ကိုကျဆင်းခဲ့တာပါမြန်မာစစ်ကောင်စီစီးပွားကူးသန်းဌာနရဲ့ထုတ်ပြန်ချက်မှာတော့တရုတ်မြန်မာကုန်သွယ်ရေးဟာအခုနှစ် 2023-24 ဘဏ္ဍာနှစ်ပထမ6လထဲမှာအမေရိကန်ဒေါ်လာ2ဘီလီယံရထားပြီးပြီးခဲ့တဲ့ကာလတူထက်တန်း900လာတယ်လို့ဖော်ပြထားပါတယ်စီရေးအချိန်မြင့်လာတဲ့အခုနှစ်အောက်တိုဘာလကုန်ကစပြီးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာလုံးဝနှိပါရပ်တန့်သွားပြီးလေကြောင်းရေကြောင်းကပဲကုန်သွယ်ရေးရှိရတာဖြစ်ပါတယ်ခ
င်ဗျာ။ရှမ်းမြောက်တိုက်ပွဲတွေကြောင့်တရုတ်မြန်မာကုန်သွယ်ရေးရပ်တန့်လို့နှိပါဖြစ်နေတဲ့အကြောင်းကိုကိုငင်းချမ်းအေးကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။